Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရွှေလန်းချမ်းမြေကြပါစေ VOA American တန်လျာမပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ29ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းတူမီတာ24.50ပြည့်တူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာခုနှစ်ပြင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိနေတဲ့အတူကြီးညာပေးပါပါ Pittsburgh ဂျူးပြားကြောင့်ကလူ17ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကိုအမုန်းတရားပေါ်အခြေခံဖြစ်ပွားတဲ့ရာဇဝတ်မှုဖြစ်တဲ့ဆုံဆန်းဆစ်ဆင်းနေပါတယ် Leicester City's ball don't think ပိုင်ရှင် Time Billionaire တထေးကြီးကွဲလွန်သွားပါပြီ EU ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ရေးပူးပေါင်းအဖွဲ့ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့များမကြခင်ကျင်းပတော့မယ့်ဂျာပြတ်ရွေးကောက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဒီဒေတာအပေါ်မှာသို့မဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘလောက်ထိထက်ထဲဝင်လောက်ခဲ့တယ်လဲဘလောက်သူတို့ဒေတာရဲ့လူမှုအပေါ်မှာတကယ်ပဲဟိုရပ်ခံပြီးတော့စ조사ခဲ့တယ်လဲဆိုတော့အဲ့ဒေတာလူမှုကအတိအကျပဲ
ဒီပေါင်းတဲ့ဒီမိုကရက်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောရဲ့သဘောထားအမြင်ဖြစ်ပါတယ်မြန်မာရေးစုနေကအစီအစဉ်တင်ဆက်တဲ့အခါမှာပြည်စုံကြားဖို့ရှိပါတယ်ဒါအပြင်မြန်မာဘက်ကတင်တင်လာတယ်လို့ယုံကြည်ရတဲ့ဒေါ်လာ190နီးပါးတန်ဖိုးရှိတဲ့မြူရစီးပွားတွေခိုင်းနေမှာဖန်ဆီးရမိတဲ့တရင်ပါဝင်မြန်မာပြည်ကပေးစာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြတရင်များစားတဲ့အသက်ရှင်ကဏ္ဍတွေတင်ဆက်ပေးမှာပါအခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာတရင်တွေကိုဒေါခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကကြောပြပေးကြပါလိမ့်မယ်ခင်ဗျာ
ပစ်ပကတရီအော့ဖ်လိုက်ဂျူဖျားကျောင်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ17ဦးသေဆုံးရတဲ့တိုက်ခတ်မှုမှာတန်လျာရှိသူကဂျူးဆန့်ကျင်ချင်းချောက်မှုတွေအော်ဟစ်ပြောဆိုပြီးမှတနက်နေ့တိုက်ခတ်ခဲ့တာမို့ဒါအမုန်းပြအခြေခံပြီးဂျူးလုံနဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြစ်မှုဆိုင်တိုက်ခတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကတနင်္ဂနွေနေ့မှာပြောပါတယ်တန်လျာရှိသူအသက်46နှစ်ရွယ်ရောဘတ်ဂရီဂရီဘာဝါစာ AR-15 rifle တနက်နဲ့တနက်ငယ်3နှစ်ကိုကန်ဆောင်ထားပြီးတော့သူဟာဂျူးတွေအလုံးကိုတေးဆေးလို့တဲ့ဆန္ဒရှိကြောင်းနဲ့ဂျူးတွေဟာအမေရိကန်နိုင်ငံသားတွေပေါ်မှာ genocide လူမျိုးတုံးတက်ချက်မှုတွေကျူးလွန်နေတယ်လို့သတ်မှတ်သူဖြစ်ကြောင်းဆွဲချက်ထဲမှာဖော်ပြထားပါတယ် Hebrew Immigrant Aid Society လို့ဂျူးဒုက္ခတဲ့ကယ်ဆယ်ကူညီ agency ကနေသူ့လူတွေကိုတတ်မဲ့နိုင်ငံခြားသားတွေကို American ပြည်ထောင်စုတွေခေါ်သွင်းနေတဲ့အတွက်ကိုယ့်လူတွေအသက်ခံရခြင်းအထိစောင့်မနေတော့ဘဲသွားပြစ်တတ်တော့မှာဖြစ်ကြောင်းဘာဝါစာသူတနက်နဲ့သွားမှာကဲမင်းနေပိုင်းအလိုမှာပဲအွန်လိုင်းမှာတင်ခဲ့တာဖြစ်ပါတယ်အခုပြစ်ခတ်မှုအတွက်အမုန်းတရအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်နေကင်တယ်ဆောင်ရွက်နေကြောင်းပင်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းကတရားရုံးရှိနေစကော့ဘရက်ဒီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တိဆုံးသူတွေကအသက်54နှစ်ကနေ69နှစ်အရွယ်အမျိုးသား10ဦးနဲ့အမျိုးသမီး3ဦးဖြစ်ပြီးရဲ4ဦးအပါအဝင်6ဦးဒဏ်ရာရပါတယ်ဘိုဝါစကော့တော့ပြစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်သူကတနက်တန်းအများပြားနဲ့ဆင်းုံတင်ထားပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အာနာဘန်တွေကပြောပါတယ်
သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါတဲ့အထုပ်73ထုပ်တည်းမနဲ့ပေးပို့ခဲ့တယ်လို့ဆက်ဆွဲခံထားရသူအသက်56နှစ်အရွယ်စီဇာဆေးရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်မှာဖြစ်ပါတယ်။ရာဇဝတ်မှုကျူးလွန်မှုတွေနောက်ခံမှတ်တမ်းနှစ်ပေါင်းများစွာရှိထားသူဆေးရော့ကသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကားပရင်းမှန်တွေမှာသမ္မတထရမ့်ကိုထောက်ခံကြောင်းပြတဲ့စတစ်ကာတွေသမ္မတထရမ့်ရဲ့အတိုက်ခံပုံတွေပေါ်မှာတနက်ပြင်းမှတ်ပုံပါတဲ့စတစ်ကာတွေအပြည့်ကတ်ထားတာကိုတွေ့ရပါတယ်။စရိတ်ကားတစ်ဆင့်ပါဆယ်ထုတ်ပြီးပို့တာတရင်မတ်တပတ်လုံးစက်တိုက်ဖြစ်ပြီးတဲ့နောက်မှာမှစုံစမ်းစစ်ဆေးသူတွေသူ့ကိုဖမ်းမိလိုက်တာပါသူပို့တဲ့ထုတ်တိုင်းမှာ6လက်မရဲ့ PVC ပိုက်တစ်လုံး၊နာရီအသေးတစ်လုံးနဲ့ပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါပါတယ်ဒါပေမဲ့အဲ့ဒီအထုတ်ထဲကတစ်ခုမှတကယ်တမ်းပေါက်ကွဲတဲ့အခြေအနေမရှိခဲ့ပါဘူးသူတို့လည်းပဲအဲ့ဓာတွေဟာအတုတွေမဟုတ်ဘူးလို့ FBI ညွှန်ကြားရေးမှူးကပြောထားပါတယ်သူအထုတ်ပေးပို့ခဲ့သူတွေထဲမှာသမ္မတဟောင်းဘရက်ကိုဘာမားဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နိုင်ငံတကာဝန်ကြီးရောဟီလာရီကလင်တန်နဲ့သမ္မတဥပမာလက်ထက်အမျိုးသားလူမျိုးရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေပါဝင်ပါတယ်။သူ့အပေါ်ဆွဲဆိုထားတဲ့ပုံမှန်တွေအတွက်အပြစ်ရှိကြောင်းစီရင်ခံရရင်ဆဲရောက်ခါထောင်ဒဏ်250နီးပါးကြာခံရနိုင်ပါတယ်
။ American ပြည်ထောင်စုရဲကိုဝင်ရောက်ဖို့အတွက် Mexico နိုင်ငံကိုဖြတ်ပြီးတော့တရွေ့ရွေ့လာနေတဲ့ရွှေပြောင်းလူအုပ်တန်းကြီးကိုလုံးဝဝင်မလာဖို့အတွက် American အမိမေလုံခြုံရေးဌာနအကြီးအကဲခရစ်စတင်းနယ်ဆန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံနဲ့ကိုမှန်ကန်တဲ့နှီးလန့်နဲ့တရားနှီးလန့်ကြကြ ဝင်ရောက်နိုင်ခွင့်ရှိနေကြောင်းနဲ့ဒီလိုဝင်ရောက်နိုင်ဖို့အတွက်သူတို့တွေဟာမက္ကဆီကိုနိုင်ငံတည်းကိုရောက်နေချိန်မှာအမေရိကန်နိုင်ငံမှာနိုင်ငံရေးခုံလုံခွင့်အတွက်ပုံစံကိုဖြစ်ရမှာဖြစ်ကြောင်းဒါဟာတရားဥပဒေနဲ့အညီလောက်ဆောင်တာဖြစ်ကြောင်း Fox သတင်းဌာနနဲ့မေးမြန်းခံမှာ Miss Christine Nelson ကပြောပါတယ်အမေရိကန်အရာရှိတွေကတနေ့ကိုလူပေါင်း 1,500 ကနေ 1,800 လောက်ထိနေဆက်ကျော်ဖြတ်ဝင်ရောက်ဖို့ကြိုးစားနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနေရတာမို့အမေရိကန်နေဆက်ဒေသတွေမှာပြဿနာတွေဖြစ်ပေါ်နေကြောင်းလည်းပြောပါတယ်ကာကွယ်ရေးဝန်ကြီးချင်မက်တက်စ်ကပင်တဂွန်အရာရှိတွေဟာအမေရိကန်တောင်ပိုင်းနေဆက်မှာတပ်သားရာပေါင်းများစွာခြားထားရင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးလှုပ်ဆောင်နေတယ်လို့ပရတ်ကိုအတော်လမ်းမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့လည်း Miss Christine ကပြောပါတယ်
ဒီနောက်ဂျမောက်ခါရှော်ကြီးအသက်ခံရတဲ့ဖြစ်ရပေါ်ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်မယ်လို့ဆော်ဒီအာရေဗျကကတိပေးထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတနင်္လာနေ့မှာပြောပါတယ်။ဆော်ဒီနိုင်ငံခြားရေးဝန်ကြီးအက်ဒိုအယ်ဂျူဘီယဲနဲ့ဘာရီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။ဆွေးနွေးပွဲပြီးမှာဝန်ကြီးမက်ဒစ်ကပွင့်လင်းမြင်သာမှုရှိဖို့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့ဆွေးနွေးပါတယ်။ဝန်ကြီးဂျူဘီယဲကလည်းဘာမှထွင်းချက်မထားဘဲလုံးဝသဘောတူပါတယ်လို့သတင်းနောက်တွေကိုပြောပါတယ်။ဒီလူသားမှုကြောင့်ဒေသတွင်မတည်မငြိမ်ဖြစ်သွားစေနိုင်တယ်ဆိုတော့ဆော်ဒီအာရဗန်တွေကိုသူသတိပေးခဲ့တယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်။အသက်59နှစ်အရွယ်ဆော်ဒီတဲ့တော့ခရှုကီဟာဆော်ဒီနိုင်ငံမှာဩဇာကြီးလာတဲ့အင်ရှိမင်းသားမိုဟာမက်ဘင်ဆော်မန်ကိုဝေဖန်ပြောဆိုလို့ရှိသူဖြစ်ပြီး2019ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကိုထွက်လာပြီးတော့နေထိုင်နေခဲ့တာပါ။တူရကီနိုင်ငံသူဇနီးလောင်းနဲ့လက်ထပ်ဖို့လိုအပ်တဲ့ဆော်ဝါစရန်တွေယူဖို့အတွက်အော်တိုဘလာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီကောင်စစ်ရုံးနဲ့ဝင်သွားပြီးတဲ့နောက်အသက်ခံရတာပါ။အစောပိုင်းမှာဆော်ဒီအာရေဗျကလုံးဝငြင်းဆန်နေပြီးတဲ့နောက်မှာကောက်စီယုံနဲ့မှာခရှော့ဂီတည်ဆုံးသွားတယ်ဆိုတာကိုအတည်ပြုထုတ်ပြန်ပြီးစုံစမ်းစစ်ဆေးလာတာဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပ
ါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းအဖွဲ့ဟာအောက်တိုဘာ28ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်နေ့အင်္ဂါနေ့မှာတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချုပ်ပေါက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကနေဆုံးဖြတ်ဖို့ရှိနေတာပါ။ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ပူးပေါင်းအဖွဲ့ကအခုလာရောက်တဲ့မြန်မာခီးစဉ်အတွင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးချိန်မှာဒီကိစ္စကိုဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေကိုမရုပ်သိမ်းဖို့အတွက်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကနေတောင်းဆိုထားတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်က VOA ကိုပြောပါတယ်။တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုသာမကအထက်ချုပ်အလုပ်သမား၄သိန်းလောက်ကိုပါထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆဲဥရောပသမဂ္ဂအတံမကြီးခရစ်စတင်းစမစ်ကတော့မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမယ်မရုပ်သိမ်းဘူးဆိုတာဟာဆုံးဖြတ်ချက်တော့တစုံတရာမှမချရသေးတယ်လို့ရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းလည်းမကြသေးခင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခံမှာပြောပါတယ်။အထက်ချုပ်လုပ်ငန်းမှာအလုပ်သမား၄သိန်းဝန်းကျင်ရှိပြီး60ရာနှုန်းကျော်အမျိုးသမီးတွေပါ2003ခုအရေးယူတန်းခတ်မှုခံရပြီးနောက်ပိုင်းဒီလုပ်ငန်းဟာအတော့ကျဆင်းသွားခဲ့တာဖြစ်ပြီးအခုမှပြန်ပြီးနန်းလန်ထူစားအခြေအနေဖြစ်ပါတယ
်ဒီလိုလင်မာနိုင်ငံမှာတမရကအရင်ဝန်ကြီးချုပ်ကိုထုတ်ပြလိုက်ပြီးဝန်ကြီးချုပ်တည်ခံထားလိုက်ပြီးတဲ့နောက်နိုင်ငံရေးကြတဲ့နဲ့ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကတော့ကိုလံဘုံမြို့တော်မှာတနပ်ဖြစ်ခံမှုအတွင်းလူ3ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သမရမာထရီပါလာစီဗီစီနာကိုထောက်ခံသူတွေကလောင်စာစီဆိုင်ရာဝန်ကြီးအာဂျူနာရနာတွန်ကာကိုဝိုင်းပြီးချင်းချောက်ကြတဲ့အတွက်ဝန်ကြီးရဲ့ကိုယ်ရံတော်တွေကတနက်နေ့ပြစ်တားစီတာမှာ၃ဦးတန်ရရသွားတာပါဝန်ကြီးရနာတွန်ကာဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရာနီဝီခရမစင်ကီကိုအခိုင်အမာထောက်ခံသူတူဖြစ်ပါတယ်သမရရနာတွန်ကာကဝန်ကြီးချုပ်ဝီခရမစင်ကီကိုတောက်ချာနေမှာဖြုတ်လိုက်ပြီးချိန်ကလေးကဆိုရင်တနင်္လာနေ့ကတနက်ပြစ်ခတ်မှုဖြစ်ရဟာပထမဆုံးပြင်းထန်တဲ့ရုံးဝန်းစံကအခြေအနေဖြစ်ပါတယ်
England Premier League Leicester City ဘောလုံးအသင်းပိုင်ရှင်ထိုင်းဘီလီယံနဲ့တထဲကြီး Richai Sri Vatna Naparabha ha seni ni ga din yahan yin pyet cha ya ma kwe lan twa de chang bo long tin ga tin ning rin ni ma ti win thau pyan chin ya ba de tu ne tu yahan yin bo ma lai pa twa tu chan le u sa long le kwe lan twa de lo thau pyan chin ma pho pya ba de seni ni Leicester City ne Hadas Fieldo King Power Queen ne ma kasa pi de naw ma Mr. Wichai le yahan yin ne pyan ne a chain ma Yahan Pian Tabi Tay Majakin Mabe Bolong Niga Kaya Tayanima Yahan Pietabu Mio Milong Dora Pipari at the Chauce Bolong Tin Panchen Wichaiha Liu Ne Liuha Yahan Boma Lipa Dora Pipi Ngao Zalong Tisong Kejone Chen to Midasu in the Dre One Chiquia Chang Tin and Topian Jama Popia Bari Mr. Wichai Dre Omibu Kanago October Tongs and Ingani Ma King Power Agazarium Nema ชินะมะเนชินะอีมาจิ้นปอมมาဖြစ်ပါတယ်အင်္ဂလန်ပရီးမီယာလိဂ်ဖလားပွဲရဲ့အင်္ဂါနေ့ပွဲစဉ်နှစ်ခုကိုတော့ရွှေ့ဆိုင်းထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စနေနေ့ည9:00ပြည့်ကြာနေရာကိုလက်စတာရှယ်ရဲရီအရှိမစ်ဒ်လန့်စ်အရက်ကအရေးပေါ်လူနာတင်ဌာနနဲ့လက်စတာရှယ်မိတန်နဲ့ကဲဆဲဖော်ရီအားလုံးရောက်ရှိလာပြီးတုံ့ပြန်ဆောင်ရွက်ပေးခဲ့တယ်လို့ဖြစ်ပေါ်တဲ့အကြောင်းရ
ဖို့ပြန်နိုင်ရပြီးမန်ချက်စတာယူနိုက်တက်ကအက်ဗာတန်ကိုအိမ်ဝင်းမှာ2-2နဲ့နိုင်ရပါတယ်။အိုးထရက်ဖို့ကွင်းမှာကန်တဲ့မန်ချက်စတာယူနိုက်တက်ပွဲကိုထိုင်းနိုင်ငံကြောက်ဦးထဲမှာပိတ်မိနေခဲ့ပြီးပြန်ကဲထုတ်ထားတဲ့တောဝက်ဘောလုံးသင်းကထိုင်းကျောင်းသားလေးတွေလည်းသွားကြည့်ခွင့်ရကြပါတယ်။တနင်္ဂနွေနေ့ကပဲကစားတဲ့ Crystal Palace နဲ့ Arsenal ပွဲကတော့တစ်ဖက်2-6စီနဲ့တည်ကြပါတယ်။ပွဲစဉ်10ကိုကစားဖို့နောက်ဆုံးကြံတဲ့ Spurs နဲ့ Man City ပွဲကတော့တနင်္လာနေ့မှာကစားကြပါမယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချိုချိုသိန်းတို့ကြီးညာတွားခဲ့ကြတော့ပါအခုရင်းဆုံးတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြပါမယ်ထိုင်းနိုင်ငံမှာမူရစီဝါနှိမ်နင်းရေးစီမံချက်ချပြီးတော့လှုပ်ဆောင်နေတာကြောင့်နိုင်ငံအတွင်းခိုးသွင်းလာနေတဲ့မူရစီဝါအမျိုးမျိုးကိုအရေးအတွက်မြောက်များစွာဆက်တိုက်ဖမ်းဆီးမိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအယုဒိယပြည်နယ်ထဲမှာကာလာပေါင်စည်းအမေရိကန်ဒေါ်လာ66တန်းကျော်တန်ဖိုးရှိတဲ့မူရစီဝါတွေဖမ်းမိလိုက်ပါသေးတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေတဆင့်ဝင်ရောက်လာတာလို့ထိုင်းတာဝန်ရှိသူတွေကပြောတဲ့အဲ့ဒီမူရစီဝါတွေဟာမြန်မာနိုင်ငံဝတီတာတောင်ပိုင်းကထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ် VOA ရဲ့ထိုင်းချီဆိုင်သတင်းတော့မအေးမှအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
6ဘိန်းကားကြီးနဲ့အပြည့်တင်လာတဲ့မူရစီဝါတွေကိုထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ထဲမှာဖမ်းမိခဲ့တဲ့အကြောင်းအော်တိုဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ခလက်ကီရဲ့စီရီဘူရာခန်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
ခရယာဘုတ်တောင်ကောင်ที่เราจับได้ครั้งแรก700กิโลได้700กิโลกรัม
ဒီမူရစေးဝါးတွေဟာအရင်အယုဒ္ဓယာမှာဖမ်းမိခဲ့တဲ့ ice လို့ခေါ်တဲ့မူရစေးကီလို900မီတာနဲ့ဆက်ဆက်နေတဲ့အကြောင်းစတင်ပြောဆိုခဲ့ပြီးအခုမိတဲ့စိတ်ကြွစေးပြအရေးအတွက်ဟာ10တန်း3သိန်း3000 ice ကီလို100နဲ့တခြားမူရစေးပါဝင်ကာလတန်ဖိုးဘတ်တန်ပေါင်း2200တန်ဖိုးရှိတဲ့မူရစေးဝါးတွေဖမ်းမိခဲ့တာလို့ဆိုပါတယ်မူရစေးတွေဟာ9-3လုံးတစ်စိတ်ဝိုင်ဝမ်းတစိတ်တွေရိုက်နှိပ်ထားပြီးဒီစိတ်တော်ဈေးတွေဟာတောင်ပိုင်းဝါလူမျိုးစုတွေထိန်းချုပ်ထားတဲ့မြေကနေလာတာဖြစ်တယ်လို့အဲ့ဒီကနေထိုင်းတောင်ပေါ်တိုင်းရင်းသားတွေကတည်ဆောင်လာပြီးထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာတာလို့လဲဆိုပါတယ်အဓိကကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေဝင်ရောက်လာတဲ့အကြောင်းကိုပြောသွားပါတယ်မူရစေးဝါးတွေကိုလမ်းပန်းပီနဲ့လိုင်စင်နံပါတ်ပါတဲ့ကုန်တင်ကားအဖြူအောင်ကြီးထဲမှာတည်ဆောင်လာတာဖြစ်ပြီးအယုဒ္ဓယာပြည်နယ်ထဲမှာအော်တိုဘာလ28ရက်နေ့ညကဖမ်းမိခဲ့တာပါအသက်32နှစ်အရွယ်မောက်သူထိုင်းနိုင်ငံသားနိုင်အေးရဲ့ဝန်ခံချက်မှာတော့သူဟာချင်းတိုင်းဒေသမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတွေစီကနေအချင်းကိုဘတ်ငွေ2000ခွဲနဲ့အခချင်းငွေယူပြီးတဲဆောင်ပေးနေတာလို့ဆိုပါတယ်ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလောက်များတဲ့မူရစေးဝါးတွေကိုအခချင်းငွေနည်းနည်းပပယူပြီးတဲဆောင်ပေးတာမဖြစ်နိုင်ကြောင်းသုံးသပ်ခဲ့ပြီးတရခန်ကားမောက်သူဟာကိုယ်ပိုင်ကုန်တင်ကားကြီးတွေပိုင်ဆိုင်တာတွေကိုစစ်ဆေးတွေ့ရှိရတဲ့အတွက်တရခန်ရဲ့ပိုင်ဆိုင်မှုတွေကိုအားလုံးစစ်ဆေးပြီးသိမ်းဆည်းသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရဲဘော်ချုပ်ကြီးခလန်ကီရဲ့ပြောဆိုသွားတာကတော့အခုလိုဖမ်းဆီးနိုင်ခဲ့တာဟာမူရစေးဝါဘေးကပ်ဆိုးကြီးကိုအပြတ်နိုင်နေမယ်ဆိုပြီးချမှတ်ထားတဲ့ထိုင်းဆိုရရဲ့မူဝါဒအတိုင်းဆက်လက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းမိမိတို့ရဲတပ်ဖွဲ့အနေနဲ့လည်းပြတ်သားတဲ့ဥပဒေတွေချမှတ်ပြီးဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစေးဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစေးပြအလုံးကြီးတန်ပေါင်း260ကျော်ရှိသွားပြီဖြစ်ပါတယ်ရှင်
မအေးမှာသတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့တင်ပြပေးမှာကတော့မြမအေးစုနေကမှဖြစ်ပါတယ်နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျားပြတ်ရွေးကောက်ပွဲဟာ2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေပေါ်လူလူထောက်ခံမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်ကြပါတယ်လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်လူလူရဲ့သဘောထားကိုလည်းစစ်တမ်းကောက်ယူတာလို့လည်းယူဆနိုင်တယ်လို့ကိုယ်စားလှယ်လောင်းတွေကိုဘလို့ရွေးချယ်ကြတယ်လဲဆိုတဲ့စံသတ်မှတ်ချက်တွေနဲ့တိုင်းတာနိုင်မှာဖြစ်တယ်လို့ဆိုကြပါတယ်လူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြည်သူပါတီဒုတိယခေါင်းဆောင်ဖြစ်တဲ့ဦးရဲနိုင်အောင်တို့နဲ့ကိုသိန်းတိုက်ဦးတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ
ဟုတ်ကဲ့တွေ့ဆုံမေးမြန်းခွင့်ပေးတဲ့လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်အခုကျွန်တော်တို့တွေ့ဆုံမေးမြန်းတဲ့အချိန်ကလည်းနိုဝင်ဘာလ3ရက်နေ့ဒီဂျားပြတ်ရွေးကောက်ပွဲတွေကျင်းပတော်မယ့်အချိန်မြန်မာနိုင်ငံမှာဒီလစ်လက်နေရာ73နေရာအတွက်လွတ်တော်ကိုယ်စားလှယ်တွေတိုင်းသားပါတီတွေနောက်တခြားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေစုစုပေါင်း60ကျော်69ယောက်ရှင်းပြိုင်တော့မယ့်အချိန်တွေပေါ့နော်ဒီအချိန်တွေမျိုးနဲ့တိုက်ဆိုင်တော့ဥက္ကမိုးစောကိုပထမဆုံးစမေးခြင်းပါတယ်ဒီဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပောင်သစ်ဒီမိုကရက်တစ်ပါတီအနေနဲ့ဘာတွေပြင်ဆင်ထားပါသလဲဘယ်နေရာမှာဝင်ရောက်ရွေးချယ်ဖို့အစီအစဉ်ထားပါလဲခင်ဗျ
ကျွန်တော်တို့တော့ဟိုတနေရာပဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်တို့အဓိကတော့မြင်းကြမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာပေါ့အဲ့နေရာမှာကျွန်တော်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်2015ရွေးကောက်ပွဲတုန်းကလည်းမြင်းကြမှာတခါရှင်ပြိုင်ခဲ့ဘူးလေနော်ဒါဒုတိယအကြိမ်ပေါ့နော်ပြည်သူ့ပါတီကတော့ဥက္ကုကိုကြီးတို့မကြသေးခင်တုန်းကစပြီးတော့ဒီတောင်တရားဝင်မပုံတင်နေတဲ့ပါတီပါဒီဂျာပြတ်ရွေးကောက်ပွဲမှာရောပြည်သူ့ပါတီအနေနဲ့ဘယ်လိုကြိုတင်ပြင်ဆင်တာမျိုးတွေရှိပါလဲခင်ဗျ
တကယ်တမ်းပြောရင်ကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကတော့ပြည်သူ့ပါတီရဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ကဝေခွင့်မရှိဘာလို့ဆိုကျွန်တော်တို့မှတ်ပုံတင်ခွင့်ကြတဲ့အချိန်မှာကိုယ်စားလှယ်လောင်းတင်သွင်းရမယ်နောက်ဆုံးတတ်မှတ်ချက်ကိုနောက်ဆုံးရက်တတ်မှတ်ချက်ကိုကျော်သွားပြီအဲ့ဒါကြောင့်ကျွန်တော်တို့ကသို့တော့ဒီဂျားပြတ်ရွေးကောက်ပွဲဒီ2020မတိုင်ခင်နောက်ဆုံးလုပ်တဲ့ဂျားပြတ်ရွေးကောက်ပွဲဖြစ်ဖို့ပြားတဲ့အတွက်ကျွန်တော်တို့ပါတီအနေနဲ့ရွေးကောက်ပွဲအတွေ့အကြုံနဲ့ရအောင်နောက်ရည်ရွယ်ချက်တစ်ခုကတော့ဒေသကိုကိုစားပြုတဲ့เนาะအထူးသဖြင့်လူငယ်ပေါ့ဒီလိုကိုယ်စားလှယ်မျိုးတွေရှိရဆိုရင်ဒါဒီလိုကိုယ်စားလှယ်မျိုးတွေအားပေးမယ်ဆိုရဲမူဝါဒလည်းရှိတယ်တော့ဒီမူဝါဒနဲ့အညီကျွန်တော်တို့ဒီမင်းဘူးတိုင်းဒေသကြီးအမှတ်1မဲဆန္ဒနယ်မှာတင့်တော်တဲ့ကိုသိန်းထက်ဝီဆိုတဲ့လူငယ်တယောက်တွေ့တဲ့အတွက်ဒါသူကတတိပုဂ္ဂလအနေနဲ့ဝင်နေဆိုတော့ကျွန်တော်သိရတဲ့အတွက်ဒီတတိပုဂ္ဂလကိုယ်စားလှယ်ဦးသိန်းထက်ဝီရဲ့အောင်နိုင်ရေးကိုကျွန်တော်တို့ပါတီကနေပြီးတော့ဝိုင်းရံအားပေးနေပါ
ဟိုနိုင်ငံရေးအရာဒါတော့ဘဂရီအစီတရားပေါ့လေ NLD ပြည်သားဒီမိုကရေစီဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ပေါ်မှာလူတွေရဲ့ထောက်ခံမှုဟိုအရင်ရွေးကောက်ပွဲတွေမှာလည်းအပြည့်အဝရှိခဲ့တာသူတို့ထောက်ခံမှုတွေပြခဲ့တာတွေရှိပါတယ်အဲ့တော့ဒီကိုသက်ဆိုင်ရာရွေးကောက်ပွဲဝင်တဲ့နေကြီးဒီမှာလူလူကရောတကယ်တမ်းကိုပါတီကိုမဲဆန္ဒပေးနိုင်တဲ့အနေအထားမျိုးတွေတွေ့ရပါပါခင်ဗျာ
ဟိုကျွန်တော်တို့တလားကြော်ကြော်နှစ်လားလောက်ပေါ့နော်ကျွန်တော်တို့ကမ်ပိန်းလုပ်ပြီးတဲ့အခါကျတော့ကျွန်တော်တို့ ਨੇ ပတ်သက်လို့ဒီမြို့ပေါ်လူလူရဲ့အတန်နဲ့လူလူရဲ့အတန်ကကျွန်တော်တို့ ਨੇ ပတ်သက်လို့စိတ်ဝင်စားမှုအများများလာလို့ပြောလို့ရအဲ့မှာကျွန်တော်တင်အချက်နှစ်ချက်သုံးချက်ရှိရလို့ကျွန်တော်တင်တယ်ဒါတချက်က2015ပြီးကြရအခုချိန်ထိ3နှစ်နီးပါးပေါ့အဲ့ဒေတာမှာရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ performance အဲ့ဒါကိုသူတို့ဒေတာလူလူကအသိဆုံးပဲဒါတစ်ခုပေါ့ဒုတိယတစ်ခုကဘာလဲဆိုကျွန်တော်တို့ရှင်ပြိုင်နဲ့ကျွန်တော်တို့ကိုယ်စားလှယ်နောက်ကျွန်တော်တို့ကိုယ်စားလှယ်ရဲ့ team ပေါ့ဒီ team ကဒီဒေတာအပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘယ်လောက်ထိထက်ထဲဝင်လုပ်ခဲ့ကြလဲဘယ်လောက်သူတို့ဒေတာရဲ့လူလူအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ဒေတာလူလူကအတိဆုံးပဲ
ဟိုသက်ဆိုင်ရာကိုယ်စားလှယ်ရဲ့ဒီဒေတာအပေါ်မှာဘယ်လောက်ဒီနှောင်းမိုးနိုင်လဲသူ့ရဲ့ဩဇာရှိမှုပေါ့နော်ဦးရနိုင်အောင်ဘယ်လိုသုံးသပ်ပါလဲခင်ဗျာ
ဦးရနိုင်အောင်စိတ်ဝင်စားစရာကောင်းတာတော့ကိုအောင်မိုးစောတို့ရဲ့ဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အနေထားနဲ့ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်အနေထားလေးတူတာလေးရှိနံပါတ်1အချက်လူငယ်ဖြစ်တယ်နံပါတ်2အချက်သူကဒီဒေတာရဲ့အကျိုးအတွက်ကိုပရာဟိတလုပ်ငန်းတွေဆောင်ရွက်ခဲ့အဲ့တော့ဒီဒေတာကဒီလူငယ်အပေါ်မှာကောင်းကောင်းအတိမတ်ပြုတယ်လူငယ်ဖြစ်တော်ညာလေလေးစားတယ်န เนาะอะแล้วตุอไตวายนี่ก็ฉิทาปีดาဖြစ်တဲ့အတွက်လူดุရဲ့ဒီကိုယ်စလဲနဲ့ပတ်သက်မဲဆွေစီယုံခေါ်ပြောမှုအပေါ်တုတ်ပြန်ချက်တည်အရန်အားကောင်းတယ
်ဟိုယူကဝင်နိုင်နေမနိုင်ဘူးဆိုတော့ဉာဏ်နဲ့အောင်ပြောသလိုပဲယူကဘွယ်မှာအခြေထွက်မယ်ဒါပေမဲ့ယူကဘွယ်မှာနိုင်ခဲ့တည်ထားအောင်တော့ကျွန်တော်တို့ကပြည်တော်စုလွတ်တော်အတွင်းမှာပြည်နယ်လွတ်တော်တွေအတွင်းမှာအပြောင်းလဲတွေဖြစ်လာလို့ဆိုလို့ရှိရင်ပါတီရဲ့အသံပါတီရဲ့ကိုယ်စလဲလောင်းနေလို့ပါတယ်အခုကရေစံခံပြူသဘောမျိုးဟိုမှာတူတယောက်ကိုယ်စလဲလောင်းတယောက်စီပဲထည့်ပြီးတော့ရှင်ပြန်ရတာမျိုးဆိုတော့အနိုင်ရခဲ့ရင်ရောတကယ်တမ်းနိုင်ငံရေးပါတီကြီးတွေကြားမှာကိုယ်ပါတီရဲ့အသံကလွှမ်းမိုးနိုင်မှုထည့်ရောက်နိုင်မှုရှိပါမှာခင်ဗျ
ာမကျွန်တော်တို့အနေနဲ့ဆိုရင်တော့ကျွန်တော်ရည်ရွယ်တာပေါ့နော်ကျွန်တော်ရည်ရွယ်တာကတော့ဟုတ်ပြီကျွန်တော်ဒီရွေးကောက်ပွဲမှာကျွန်တော်နိုင်ခဲ့ရင်ကျွန်တော်တနေရာရမှာပြည်သူ့တော်ကြီးအနိုင်ဆုံးအဆင့်ဒီငင်းချန်နယ်မှာရှိတဲ့တရားမမျှတမှုတွေပေါ့နော်။ဟိုစီဝင်လိုကိစ္စမျိုးတွေကဟိုတချို့လိုကပွင့်လင်းမြင့်တာမှုမရှိတဲ့ဟာတွေတချို့ဟိုပေါ်ပါဝါအပြူးစုပ်နေတဲ့ကိစ္စမျိုးတွေနယ်တွေမှာခုနလိုဟိုခြေလက်ပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးတွေဒီဟာတွေကိုတည်တည်ချာချာ focus ထားပြီးတော့တစုံပြားတော့ထိန်းချိနိုင်လိမ့်မယ်လို့ထင်တယ်။ဟုတ်တယ်တစ်ခုလုံးအပြောင်းလဲကိစ္စလွတ်တော်တဲ့မှာကိုတယောက်တည်းတော့ပြောဖို့ဆိုနေနဲ့ခက်လိမ့်သို့သောအနေဆုံးအဆင့်တော့မေကွန်တော့ထုံနိုင်နေတယ်။ဟိုကျွန်တော်တို့ပို့ပြီးတော့အာယုံထားတာကဒီမြင်းကြံတယ်မှာတစုံတရာနော်လက်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်အလုပ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်ဆေးဝန်ဆေးခန်းကိစ္စတွေပဲဖြစ်ဖြစ်နော်အာဏာပိုင်တွေအပြုဆုပ်တဲ့ကိစ္စတွေပဲဖြစ်ဖြစ်ဒီကိစ္စတွေမှာတစုံတရာတရားမျှတတဖြစ်လာဖို့အတွက်ကိုဒီလွတ်တော်ကိုယ်စားလှယ်ကမရှိပြီးသားဦးနော်ဥပဒေစီမံစည်းကမ်းတွေနဲ့အညီထိန်းနှိမ့်နိုင်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါဆိုရင်ကျွန်တော်2020အတွက်ကျွန်တော်ကျင်းသေးပေါ့ဟုတ်ဒီနေ့မှာကျွန်တော်၄နှစ်အရှင်၄နှစ်အောင်ကျွန်တော်ဝင်ပြန်လို့ရမယ်အနေထားဖြစ်တယ်ဒါကကျွန်တော်တို့ရဲ့ရည်ပန်းချက်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဂျီရုပါတီရဲ့အတန်အနေနဲ့ရောတကယ်လို့ဒီကိုယ်စလဲလောင်းတယောက်ထင်းနဲ့လွှမ်းမိုးနိုင်မှမလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျ
တကယ်တမ်းပြောရရင်ကျွန်တော်တို့ရဲ့ရည်မှန်းချက်ကရည်ဘူးအားအားဖြင့်အဲဒါကျွန်တော်တို့ကဒါ mid term ပေါ့ဒါဒီ NLD အစိုးရရဲ့ဂျာကာလာမှာရွေးကောက်ပွဲလုပ်တဲ့အတွက်ဆိုတော့လည်းကိုအမိုးစောပြောသွားတယ်ဒီရွေးကောက်ပွဲမှာလူတို့ကလက်ရှိအစိုးရရဲ့စွမ်းဆောင်မှုအပေါ်เนาะခေါင်းဆောင်မှုအပေါ်ဘယ်လိုထင်ဟတ်တယ်လဲဒါလည်းတစ်ချက်ပါဒါအချက်တစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့လူတို့ဂျာမှာပြောဆိုဆွေးနွေးနေတာရှိတယ်တခုကပါလဲဆိုတော့ဒီအရေးကြီးရဲ့အချက်ကပါလဲဆိုတော့တကယ်သာကိုယ်စားတဲ့လောင်းတယောက်တည်းတကယ်လည်းအရေးချင်းရှိရဲ့သူ့ရဲ့ဒေတာကိုလည်းအကျိုးပြုနိုင်တယ်ဒေတာကနေစဉ်တိုင်းပြည်ကိုလည်းအကျိုးပြုနိုင်တယ်ဆိုရင်လူတို့ကမဲပေးမလားမပေးဘူးလားဆိုတော့ပြောကြင်တဲ့ဘောက NLD ကိုကြော်လွင်ပြီးတော့ဒီလိုကိုယ်စားလဲမျိုးကိုလူတို့ကမဲပေးမလားမပေးဘူးလားဆိုတော့ကျွန်တော်တို့ကအချင်းချင်းပြောဆိုနေရရှိတယ်အဲ့ဒါနဲ့ပတ်သက်ရင်ယူဆတချို့ကလည်းပေးမယ်ပြောတယ်တချို့ကလည်းမပေးဘူးပြောတယ်သို့တော့ကျွန်တော်တို့မှာဘယ်ဘက်ကမှအထောက်အထားမရှိဘူးအခုကျွန်တော်တို့ယူကောက်ပွဲဝင်လိုက်တဲ့အတွေ့ဒီတို့အငင်းပွားမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအပြေတစ်ခုထွက်လာဆိုတာတကယ်သာကိုယ်စားလေလောင်းတယောက်ဒီဒေသကိုလည်းအကျိုးပြုတယ်အမှန်တကယ်လည်းကိုစားပြုတယ်ဆိုရင်မဲပေးမယ်ဆိုရင်လူတို့ရဲ့ဘယ်လိုမဲပေးမယ်ဆိုရဲလူတို့ရဲ့ဆုံးဖြတ်ပုံကအပြောင်းလဲဖြစ်သွားပြီဆိုတဲ့အခါကိုညွှန်ပြနေတဲ့အတွက်ကျွန်တော်တို့က2020အလားအလားပြည်သူလူထုကဘယ်လိုမဲပေးမယ်ဆိုရဲအလားအလားကိုကျွန်တော်တို့မှန်းလို့ရအဲ့တော့ကျွန်တော်တို့ကအဓိကဒါကိုလည်းသိချင်တယ်အဲ့အဓိကလူထုကဒီလူထုကကိုယ်စားလှယ်လောင်းတွေကိုရွေးတဲ့အခါမှာဘယ်လိုစံပေတံနေနဲ့ရွေးမလဲဆိုတာကိုဒီရွေးကောက်ပွဲကတစ်ချက်ပြနိုင်တယ်နောက်တစ်ချက်ကလက်ရှိအစိုးရရဲ့ performance နဲ့ပတ်သက်လို့လူတို့ကဘလို့နော်ဘလို့ဆုံးဖြတ်တယ်ဘလို့သုံးတတ်တယ်ဆိုလေဖော်ပြမယ်လို့ကျွန်တော်အဲ့လိုပဲယူဆအ
ဲ့တော့ဒီမဲဆွယ်စည်းရုံးတာအနေနဲ့ပတ်သက်လို့ဟိုနိုင်ငံရေးပါတီကြီးတွေနောက်ဒီအခြေကျနေတဲ့နိုင်ငံရေးပါတီကြီးတွေငွေအားလူအားသုံးနိုင်တဲ့ပါတီကြီးတွေနဲ့ရှင်ပြိုင်တဲ့အခါမှာညံ့ညတတ်တာကိုယ့်ဘက်ကလုပ်ပိုင်ခွင့်ရပါရဲ့လားခင်ဗျ
ဟိုအခြေခံအဖြစ်တော့လုတ်ပိုင်ခွင့်ရတယ်လို့ပြောရမယ်ဒါပေမဲ့ခုနကလိုငွေကြေးပါညာဆိုတော့ကျွန်တော်ပေါ်မှာမူတည်ရပေါ့ဟုတ်ကဲ့ဒါကတော့ကျွန်တော်ကတော့အားနေတာပဲနော်ငွေကြေးပါညာအရင်ကတော့သို့တော်လည်းပဲတကယ်ကျွန်တော်တလားကြော်နှစ်လားနီးပါးလုတ်တဲ့အခါကျတော့ဒီတလားနှစ်လားလောက်အတွင်းမှာကျွန်တော်ငကူကအဲ့လောက်ထိမျှော်မှန်းမတားဘူးဒီကျွန်တော်မြင်းချာဆိုလို့ရှိရင်ကျွရအောင်စု ဟိုအားလုံးပေါင်း58အုပ်စုလောက်နေရှိတယ်ခြေပြပေါင်းတရားကျော်တရား200နီးပါးရှိမယ်လို့ကျွန်တော်တင်တယ်ဆိုအဲ့လောက်ရှိတဲ့နယ်နောက်ပြီး eligible voter တွေမှာ2,200ကျော်ရှိတယ်ဆိုအကြီးကြီးပဲ
ဟုတ်ကဲ့
ဆိုတော့အဲ့ဒီဒေသမှာဒီတလားကျော်အတွင်းမှာကျွန်တော်တို့ရုံ90လောက်ကျွန်တော်တို့ဖွင့်နိုင်တယ်ဒါဒီကျွန်တော်တို့ campaign လုပ်တဲ့ဟာအတွင်းမှာအဲ့ဒါတစ်ဖက်ကပါလေလူလူရဲ့စိတ်ဝင်စားမှုပေါ့နော်အဲ့ဒါကိုကျွန်တော်တို့လည်းတော့တွေးရတယ်လူလူကခုနလိုကျင်းတည်တဲ့ငကူကပါတီတစ်ခုရဲ့ဘောသူတို့စိတ်ဝင်စားတာဖြစ်တယ်ကျွန်တော်တို့တရားစီရင်ရေးလုပ်တဲ့အခါကျတော့ကျွန်တော်တို့လည်းစိတ်ဝင်စားရတယ်ဆိုပြီးတော့အထူးသဖြင့်တော့ကျေးပါ90လောက်မှာကျွန်တော်ရကြေးဆိုင်ဘုတ်တွေတင်လိုင်းလိုက်တယ်မျိုးပေါ်လူလူကလည်းတော်တော်လေးကိုစိတ်ဝင်တစားဖြစ်လာဟိုဒီညမှာကျွန်တော်တခုပြောချင်တာကခုနဟိုမေကုန်းနဲ့ဆက်စပ်လို့ပေါ့နော်ဟို2020အတွက်တင်မဟုတ်ဘူးလက်ရှိနိုင်ငံရေးအခြေအနေပေါ့လက်ရှိအာဏာရပါတီလက်ရှိအစိုးရဒီအခြေအနေကိုတည်ချာချာကြီးတဲ့နယ်လို့ကျွန်တော်ထင်တယ်။ဟိုကျွန်တော်ပို့မယ်တယ်လည်းပြောချင်တယ်။သူက very very arrogant ။ဘယ်နိုင်ငံရေးပါတီနဲ့မှပူပေါင်းဆောင်ရွက်မှုမရှိတယ်လို့ဖြစ်တယ်။နောက်တစ်ခုကသူများအတန်ကိုနားမထောင်တယ်လို့ဖြစ်တယ်။အကယ်၍များဒီရွေးကောက်ပွဲမှာတခြားပါတီတွေကိုမဲလူလူကမဲပေးလိုက်တယ်ဆိုရင်သူတို့သတိထားရတော့မယ်။ကျွန်တော်တော့အဲ့လိုပြောချင်တယ်။အဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးရလို့ကျွန်တော်ထင်တယ်။ဟောကျွန်တော်အဲ့ဒါလေးဖြည့်ပြော
ဆို။မဲဆွေစီယုံတဲ့အခါမှာဟောမြတ်မြတ်ကတာလောက်ခွင့်ရှိပါလားခင်ဗျာ
။ရှိတယ်ရှိတယ်လို့
ပြောတယ်။ရှိပါနော်။ဘာမှဟိုကန့်သက
်ဟာလည်းလူပုပ်ကိုတွေဆိုတဲ့အခါကျတချို့ကညစ်တာလည်းရှိတာပေါ့ဗျာ
။ဟုတ်ကဲ့
။ဆိုတော့ဒါမဲ့အာဏာပိုင်တွေကညစ်တာတို့ကော်မရှင်ကညစ်တာတို့အဲ့လိုမျိုးတော့မတွေ့ရသေးပါ
ဘူး။ဦးရဲနေအောင်လို့ဟောဒီမဲဆွေစီယုံတဲ့အခါမှာအခက်အခဲတွေ
တက်တလာမရှိပါဘူ
း။အားလုံးကမြတ်မြတ်ကတာ
ရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီမဲဆွေစီယုံမှုတွေကနေပြီးတော့လူလူကဘေးကျင်တဲ့သတင်းစကားပေါ့နော်လူလူကဘေးကျင်တဲ့သတင်းစကားလို့ပြောမယ်ဆိုလို့ရှိရင်ဘာကိုအဓိကပြောမလဲခုနအခက်အခဲတွေပဲလား
ပြောရရင်တော့လူလူသည်သူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပိုကောင်းစေတဲ့အပြောင်းလဲမျိုးလိုလားတယ်ပြောရရင်လက်တွေ့အနေအထားကိုသူတို့ခြေနဲ့အားရမှုမရှိဘူးသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပိုကောင်းတဲ့အနေထားတရက်ရလတရက်ကိုမျောလင့်နေရလို့ပြောနိုင်တယ
်မြမရေးစနေကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတိုင်းနယ်နေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကတော့မနေ့ဖန်အင်္ဂါညတရက်လေးတိုင်းစီစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
ကျေးဇူးပါရှင်မောင်ငယ်ရဲ့ထွေထွေဂျားဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွက်ောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွက်ောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မျှတတဲ့ရွက်ောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါဗလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေထားတွေကိုအခုလာမယ့်အင်္ဂါနေ့ညဒိုင်းဒေးလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းဒေးလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမီးလူရဲမိကွန်ကိုယ့်ရဲ့အမြင်အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်သွားရှင်တို့ကိုကျေးဇူးပါတယ
်။ညဖန်အင်္ဂါညတရက်လေးလည်းအစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလိုသူတွေ VOA ကိုည9နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီပွဲအစီအစဉ်မှာဆိုရင်တော့အပတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကုစုရေးမြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီတောတာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်နေပါပြီခင်ဗျာ။ VOA မြန်မာပိုင်းရဲ့အတန်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာဆိုရင်တော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ရှင် VOE ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေသတွေနဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့တောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook တော်ရရှင်ကအားလုံးကျမ်းမာပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ။ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းမာစိတ်ချမ်းသာပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအရိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ကြိမ်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ကြိမ်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါရဲ့နော်။ website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောခြင်းပါတယ်။ကြော်ကြော်ဆိုတဲ့တော်ရရှင်ကတော့VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ဖိုင်ဆိုတဲ့တော်ရရှင်က VOE သတင်းကိုစိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOE သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ကြနေရှင်တော့ကျမတို့သတင်းတချို့တဝက်ကိုတော့ Silent Meter 190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ကြနေရှင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့မှာဒီ radio အစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းအမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါအကြောင်းဆိုပြီးရေးလာတာပါ။ Okay ပါ။နားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မဝါပါ။မဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိပ်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးစာပို့လာပါတယ်ဟုတ်ကဲ့ပါမဝဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်သူလိုမျိုးကျမတို့စီကိုတင်းစားရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြိုင်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါရနော် email လိပ်စာ burmese@voanews.com ကို email ရေးပို့နိုင်ပါတယ်ဆလုံးမောင်က burmese@voanews.com ဖြစ်ပါရရှင် ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမပြီးခဲ့တဲ့ဘက်ကတော့ကလည်းပြောခဲ့ပြပါရယ်နော်ကျမတို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆက်စားပြောင်းလာတာမဟုတ်ပါဘူးနည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီတော့ရရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုသွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOA ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေးစကြိုကရေအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘယ်လိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနီးမျိုးမျိုးဖြင့်စီရင်လို့ရှိကြပါလေ။အဲ့ဒီလိုစီရင်တဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူပိုက်ဆန်ဆန်နီးချင်တော်လည်းကောင်းစီရင်လို့မရပါဘူး။အာဏာဖြင့်စီရင်တော့အခါခေါင်းဆောင်မိသူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လို့မရှိပါဘူး။မိမိလူဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာဖို့ဥဆောင်လို့ရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထောင်ဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်မှုဒါအကျံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေးစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးအကျံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာနောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေးစကြိုရေးအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါသလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြက်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်တာမြင်တာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော့ရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ဒါနဲ့တော့ရှင်နေကျမတို့ view ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အချိန်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိကျတင်ပြပုံနဲ့ပတ်သက်ပြီးအခုလိုမေးလာပါရဲ့ရှင်
ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုပ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောခြင်းတဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့စကားတွေမတုံးလို့ပေမဲ့
เนี่ยแต่เหมือนกันตัวตัวนี้มีอะไรสิ่งที่พบเจอในมาซีลูซันน่าพิลัยไปเลยโอเคว่าที่ตัวเราเชื่อที่มาอยากจะเตรียมใจมาเตรียมไปแล้วว่าสุดท้ายตัวกูจะไปเข้าตาเลี้ยงยามาเนาะที่มาอยากเชื่อเตรียมกูเตรียมไปเลยสุดท้ายตัวมีอะไรเตรียมไปเลยลูซูลูรามาเข้าไปอยากเชื่อเตรียมสุดท้ายก็พิบบอกว่าจะมาดูที่เตรียมเนี่ยส่งเส้นลูยานส่งเส้นลูยาเดียร์เตรียมกูอันนี้ถ้าอเมริกันเตรียมไปแล้วก็เปล่าป่ะ ดีตัวเราเห็นปุ๊บเราหน้าเลี้ยงพี่ว่าไม่ใช่เนาะพี่บอกเลยตัวเองดีตัวเองทำอะไรก็พี่บอกเลยตัวเองแต่งเตรียมใจอะไรก็ตัวเองทำอะไรก็ตามเองพี่ไปเนาะดีตัวเราเห็นเมื่อไรก็ใช่เนี่ยประเดี๋ยวปุ๊บเราเชื่อเรื่องอังสุเนาะจะมารู้ที่วิวเองมีมาบ้างยังนี่เองหรือที่พี่เอริจัดยาพี่เด็กกูตั้งยงอุกาดีตัวเองนี่แม่แกมุ่งชีวิตชีวิตลูกเส้นทางส่งเชียร์เลยสุดเลยอ่ะพ่อมาเชื่อใจเราเดี๋ยวเช้าเราหน้าทางจีไรเปล่าเนาะตุ๊บเจ
ချက်ခံထားပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပြီးရပါတယ်သတင်းတော့ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော့ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းကြီးမျိုးနှစ်ခုကနေပြီးတော့တည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမဲ့ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညှိနှိုင်းပြီးတော့သုံးပါတယ်သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အငြင်းကြိုးစားပါတယ်ခုနကပြောသလိုပဲ3-4 မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်တဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျာ
ဟုတ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြစ်အဒီတာဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လေးလေးစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ဘာလို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကတော့ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာတချင်းလေးနဲ့ထုတ်လွှင့်ပြောဖြောပြပေးချင်ပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါသိကုနာထောင်မှုကောင်းတဲ့တချင်းလေးပါနော်။မမလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့တချင်းလေးကိုတော်ရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။မေဆွေရဲ့မောင်ဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။
မအများပြောတဲ့သွေးခွဲစကားတွေလို့မအသေးရဆွေးမြေးပြီးယုံမြင်မတဖြည်းဖြည်းနဲ့ဝေးကြရမယ်လို့မနောက်တန်ရခြင်းချင်းမဲ့တော့စက္ကမမေးလို့မရပါနဲ့
ာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေရှိတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရဆင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ JJB1
ဒါကတော့မအီတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထုတ်လွှင့်မယ့်ပတ်စဉ်ကဏ္ဍကတော့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ဖြစ်ပါတယ်။အငင်းပွားမှုပိုပြင်းထန်လာတဲ့ခွဲမထွက်ရနဲ့တခုတည်းသောတတ်မတော်ပြဿနာဘယ်လိုဖြေရှားရမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူအီမေအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမှုဒူစီဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတက်ချုပ်ဗိုလ်ချုပ်မူအီမေအောင်လှိုင်ပြောတဲ့မိခွန်ဟာရှည်လျားပြီးနောက်ပိုင်းအဲ့ဒီမိခွန်နဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တချုပ်ပါတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုရပတ်လေ့လာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတဲ့အဖွင့်မင်းကုန်းနဲ့မှာလက်တလောငိမ့်ချဲရေးလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တီထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မင်းကုန်းရဲ့ရှေ့ပိုင်းတနေရာမှာတချုပ်ကဒီနေ့ငိမ့်ချဲရေးညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုစွန့်ပြေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတည်ထားရမှာကဒုတာဝန်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြုကွဲရေးတိုင်းနာစည်းလုံးညီညွတ်မှုပြုကွဲရေးကိုဥတည်တဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေသည့်အစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံခြေခံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကားရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကားရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တက်ချုပ်ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကားရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကလေးကလည်းခွဲထွက်ရေးစကားမပြောဖို့ကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရဲနဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရဲကိုဆွေးနွေးခြင်းနဲ့ဆိုရင်1948ဖွဲ့စည်းပုံခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှုပ်ထွေးတာပဲအဖက်တင်မယ်ဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမှမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကိုပြောခဲ့ပါတယ်
။တခုတည်းသောတပ်မတော်ထားရှိရင်းနဲ့ပတ်သက်ပြီးတိုင်းသားတွေကိုတက်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွက်ောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့အမူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသာလက်နက်ကင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့
KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်ဗိုလ်ချုပ်ကြီးစောဂျော်နီကတက်မတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်တမရရဲ့အောက်မှာပဲရှိရမယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့တမရအောက်မှာမဟုတ်ဘူးဒေါ်ဆန်းစုကြည်အပေါ်နဲ့တမရတို့ရဲ့အပေါ်မှာရှိတယ်ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်။အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတက်မတော်ကိုယ်စားလှယ်25ရာခိုင်နှုန်းရှိတာလေ။လူတိုင်းသိတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်။တခုတည်းသောတက်မတော်ဆိုတာဖယ်ရယ်တက်မတော်ဖြစ်ရမယ်။ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူး။တခုတည်းသောတက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ဘဲငြိမ်းငြိမ်းရေးရတဲ့အချိန်မှသာစဉ်းစားသင့်တယ်။ဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဗမာတက်မတော်လည်းမဟုတ် KNU တက်မတော်လည်းမဟုတ်ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါ။အခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေတဲကအနေအပါကောက်နှုတ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်။ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ်။ NCA ရဲ့အခန်း၁အခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ်။ဒီအထက်မှာခွဲမထွက်ရဆိုတဲ့စကရက်ကိစ္စတည်တံ့ဖော်ပြထားတာမရှိလေတော့အဲ့ဒီစကရက်ဒါမှမဟုတ်အခြားစကရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
။နောက်ပြဿနာတစ်ခုကတခုတည်းသောတမတော်ကိစ္စပါ။အခြေခံမူကားငယ်မှာတိုင်းသားလူမျိုးပေါင်းစုပူးပေါင်းပါဝင်သောပြည်တော်စုတမတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထက်သွင်းဆွေးနွေးစားရန်ဆိုပြီးပါပါတယ်။နိုင်ငံရေးလမ်းပြမြေပေါ်ခုနှစ်ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနဲ့နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်။လမ်းပြမြေပေါ်နောက်ဆုံးအဆင့်ဆက်လင်ကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ကြမလဲဆိုတာဆွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှာအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူတွေအတိုင်းအကောင့်ထဲပေါ်သိကြောင်းပ
ါဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ကိုပဲနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA မြန်မာဘက်ကတင်းနာလေးမင်းတစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရှာနိုင်ငံကဒုတိယအကြီးဆုံးဆူရာဘာယာမြို့မှာဘတ်စကားစီးရင်ပတ်စံပေးရမယ့်အစားပလတ်စတစ်ဘူးကွန်တွေပေးပြီးပြုလုပ်ရနေပါပြီ။ပလတ်စတစ်ခွက်တွေဘူးတွေရဲ့အရွယ်စားပေါ်မှုတည်ပြီးတော့၁၀ဘူးတမမို့၅ဘူးကိုဘတ်စကားနှစ်နာရီစီးလို့ရတဲ့လက်မှတ်အစားပေးနိုင်တာပါ။ဒါဟာဆူရာဘာယာမြို့မှာ2020ခုနှစ်ပြည့်ရင်ပလတ်စတစ်လုံးဝကင်းစင်စေရမယ်ဆိုတဲ့ရည်မှန်းချက်ပြည့်အောင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ဘတ်စကားကိတ်အစမှာပလတ်စတစ်တွေပေးချခဲ့လို့ရတယ်လို့ကားပေါ်ရောက်မှပလတ်စတစ်တွေနဲ့ပေးလို့လည်းရပါတယ်။ဒီလိုအစီအစဉ်ကြောင့်တနည်းကိုပလတ်စတစ်ဘူးပေါင်း250ကီလိုဂရမ်လောက်စုဆောင်းရရှိပြီးတော့တစ်လဆိုရင်တော့9တန်ခွဲလောက်ရပါတယ်။ဒီပလတ်စတစ်တွေကိုပြန်ပြီးတော့တန့်စင်တဲ့ကုမ္ပဏီတွေကိုလေလံရောင်းချတာဖြစ်ပြီးရရှိတဲ့ငွေကိုဘတ်စကားအတွက်ကုန်ကျစရိတ်နဲ့မြို့ရဲမှာရှိတဲ့ပန်းဦးရင်တွေအတွက်အသုံးပြုပါတယ်။2015ခုနှစ်လေလာဆက်စစ်ချက်တခုအရအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ပင်လယ်ထဲကိုပလတ်စတစ်ညစ်ညမ်းမှုဒုတိယအများဆုံးစစ်ပစ်တဲ့နိုင်ငံဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုဝက်ဗာဂျီးနီးယားပြည်နယ်မှာနှစ်စဉ်ကျင်းပတဲ့အလွတ်လေဒီခုံပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဒီပွဲဟာအမေရိကန်နိုင်ငံမှာတရားဝင်ကျင်းပခွင့်ရတဲ့အကြီးဆုံးလေဒီနဲ့အလွတ်ခုံချရတဲ့ပွဲတစ်ခုဖြစ်ပါတယ်။အမြင့်186ပေ New River Gorge တရားပေါ်ကနေလေဒီနဲ့ခုန်ချရတာပါ။လောက်လေးနဲ့လွှဲပစ်တဲ့စက္ကရိယာတွေလည်းပါဝင်ပြီးလူ360လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ပုံမှန်အချိန်တွေမှာအခုလိုတရားပေါ်ကနေခုန်ချဖို့အတွက်ခိုးကြောင်ခိုးဝက်လုပ်ရတာဖြစ်ပါတယ်။ဘေးကကြီးတဲ့လူတွေအတွက်ယူလွန်းနဲ့အန္တရာယ်များတယ်လို့ထင်ရပြီးတော့ပါဝင်သူတွေအတွက်ကတော့အခုလိုမျိုးခုန်ရတာကိုစနစ်တကျလှုပ်ဆောင်ရတာဖြစ်ပြီးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရတယ်လို့ပြောပါတယ်။ဒီပွဲတော်ကိုအမေရိကန်အမျိုးသားဥယျာဉ်ထဲမှာကျင်းပတာဖြစ်တဲ့အတွက်အခကျင်းငွေပေးစရာမလိုပါဘူးခင်ဗျာ
။ဒီနေ့ရဲ့ချုံဘူးခရိုင်ထဲမှာဖြစ်စဉ်ကျင်းပရဲ့ဖြစ်တဲ့ကျွဲစည်းပြိုင်ပွဲကိုစီကားကကျင်းပခဲ့ပါတယ်။မိုးရသည့်အစုံစပားရိတ်သိမ်းတဲ့ရာသီအစအထိတ်အမဲ့အဖြစ်ကျင်းပလာခဲ့တာနှစ်ပေါင်း140ကျော်ရှိပါပြီ။ဘာသာမျိုးအရှိတ်မိုင်90အကွာမှာဒီကျွဲစည်းပြိုင်ပွဲကိုကျင်းပတာဖြစ်ပြီးတော့တိတ်ခင်းထားတဲ့ပြိုင်ခွင်ထဲမှာမီတာ200အကွာဝေးကိုကြံကြရတာပါအခုလိုကျွဲစည်းပြိုင်ပွဲကို1800ခုနှစ်လောက်ကတည်းကစတင်ခဲ့တာလို့အဆိုရှိပြီးတော့လက်သမားတွေဟာသူတို့နဲ့အတူရုံးကန်ဘက်ဖြစ်တဲ့ကျွဲတွေကိုကြီးစုတင်တဲ့အနေနဲ့အခုလိုပွဲတော်ကိုကျင်းပကြတာပါထိုင်နိုင်ငံမှာတစ်နှစ်ကိုကျွဲစည်းပြိုင်ပွဲ10ပွဲကနေ12ပွဲလောက်လုပ်ပေမဲ့အခုပွဲကတော့အထင်ရှားဆုံးဖြစ်ပါတယ်ကျွဲစည်းပြိုင်ပွဲအပြင်ကျွဲတွေကိုပုံစံမျိုးမျိုးဝတ်ဆင်ပြီးအလပြစီတန်းလှည့်လည်တာတွေကလေးတွေကကျွဲတွေလိုတကုံလုံးအမဲချေပြီးတော့စီတန်းလှည့်လည်တာတွေလည်းပါပါတယ်။ထိုင်နိုင်ငံမှာအခုခေတ်လက်ထွန်းတဲ့အခါကျွဲကိုအသုံးပြုတာနည်းသွားပြီဖြစ်ပေမဲ့လို့ဒီပွဲကတော့ရိုးရာကိုထိမ့်သိမ့်တဲ့အနေနဲ့ဆက်လက်ကျင်းပနေတာဖြစ်ပါတယ်ရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုတင်းငုံနေနေညပိုင်းနဲ့တင်းငါနေမနေ့ပိုင်းစီစဉ်နေမှာနားဆင်နိုင်ကြပါလိမ့်ခင်ဗျာ View American တန်ကအခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် View ညမှာပိုင်းရဲ့တင်းငါနေမနေ့ဖက်စီစဉ်နေမကြခင်ဖြစ်ဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်တာမျိုးသက်ကကြီးညာပြပါလိမ့်ခင်ဗျာ
Pitchback ကဂျူဖျားကျောင်းမှာပြစ်ခတ်တက်ချက်တာခံခဲ့ရသူတွေအတွက်ရည်စူးပြီးလာမယ့်၃ရက်မှာ American နိုင်ငံတဝန်အစိုးရအဆောက်အဦတွေမှာအလံတဝက်လွှင့်ထူဖို့အတွက် American သမ္မတ Donald Trump ကအမိန့်ထုတ်ခဲ့ပါတယ်။ဒါဟာဆိုးဝါးတဲ့အကြမ်းဖက်မှုတန်ခံရသူတွေကိုလေးစားဂုဏ်ပြုတဲ့အထိတ်မှဖြစ်တယ်လို့ပြောပါတယ်။ American တန်ယုံတွေ၊ကောင်စစ်ယုံတွေ၊စစ်တပ်အဆောက်အဦတွေနဲ့စစ်သင်္ဘောတွေမှာလည်းအလံတဝက်လွှင့်ထူကြရမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေပါတဲ့အထောက်73ထုတ်တဲ့မနေ့ပေးပို့ခဲ့တယ်လို့ဆွဆွဲခံထားရသူအသက်56နှစ်ရွယ်စီဇာဆိုင်ရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးချိန်ဖြစ်ရုံးထုတ်တော့မှာဖြစ်ပါတယ်။ရာဇဝတ်မှုကျွလွန်မှုနဲ့နောက်ခံမှတ်တမ်းပေါင်းများစွာရှိထားသူဆိုင်ရော့ကသမ္မတထရန့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကာပရင်းမှန်တွေမှာသမ္မတထရန့်ကိုထောက်ခံကြောင်းပြသတဲ့စာရီကိုကတ်ထားပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဖွဲ့အောက်တိုဘာ28တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်အင်္ဂါနေ့မှာတော့စီးပွားနဲ့ကုသရေးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမာတွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန် Premier League Leicester City ဘောလုံးအသင်းပိုင်ရှင် Thai Billionaire တထေးကြီးဝီချိုင်းစရီဝတ်နာနပရာဘာဟာစနေနေ့ကလင်းရဟတ်ရင်ပြက်ကြမှာကွယ်လွန်သွားတယ်လို့ဘောလုံးအသင်းကနေတနင်္ဂနွေနေ့မှာတရားဝင်ထုတ်တင်ထုတ်ပြန်ပါတယ
်ဒါကတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ကင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်ဒီကိုနားဆင်အားပေးကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်းမှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးလို့ပါခင်ဗျာ
This program has come to you from the Voice of America, Washington.